ထိုင်းနိုင်ငံဘန်ကောက်မြို့ UNHCR ကုလသမဂ္ဂမဟာမင်းကြီးရုပ်ရှင်မှာဆရာနာသိန်းနဲ့6ရက်မြောက်နေ့အဖြစ်မြန်မာကျောင်းသားတွေနဲ့အလုပ်သမားတွေထက်မှန်ဆန္ဒပြကန့်ကွက်ခဲ့ကြတဲ့တဲ့င်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါထိုင်းနိုင်ငံဘန်ကောက်မြို့က UNHCR ကုလသမဂ္ဂမဟာမင်းကြီးရုပ်ရှင်မှာစနေနေ့ညကမြန်မာကျောင်းသားတွေနဲ့မြန်မာအလုပ်သမားတွေစုဝေးခဲ့ကြပြီးမြန်မာနိုင်ငံမှာဆရာနာသိန်းနာ6ရက်မြောက်နေ့အဖြစ်ကန့်ကွက်မှုတွေကိုဆက်လုပ်ခဲ့ပါတယ်
ထိုင်းထိုင်းအောင်မြန်မာတွေအနေနဲ့အားလုံးဒီစနစ်ကိုကျွန်တော်တို့အသံကျင်ကြောင်းပါလာရောက်ဆန္ဒပြခြင်းဖြစ်ပါတယ်ခင်ဗျာ။ဒီကတော့ထိုင်းနိုင်ငံယူအန်ရှေ့မှာကျွန်တော်တို့ဒီထိုင်းအောင်မြန်မာတွေအနေနဲ့ကျွန်တော်တို့ဒီယူအန်ရှေ့မှာကျွန်တော်တို့လာရောက်ဆန္ဒထုတ်ဖော်ခြင်းဖြစ်ပါတယ်။ညဉ့်ဆန်းစွာဆန္ဒထုတ်ဖော်ခြင်းတွေဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ထဲကပူလာတာပေါ့နော်ဒီမှာပြောင်းခြင်းမရှိပါဘူးဒါအကုန်လုံးကိုယ့်စိတ်ထဲကပူလာကြတာဖြစ်ပါတယ်နော်
လာရောက်ဆန္ဒပြတဲ့မြန်မာနိုင်ငံသားတဦးပြောသွားခဲ့တာပါစနေနေ့ညဆန္ဒပြပွဲမှာတော့ထိုင်းမှာရောက်ရှိနေကြတဲ့မြန်မာကျောင်းသားတွေနဲ့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာနိုင်ငံသားရာဂနန်းလောက်စုဝေးခဲ့ကြပါတယ်သူတို့တွေဟာမြန်မာပြည်မှာဆီယနာသိမ်းပြီးနိုင်ငံရဲ့ထိတ်တန်းခေါင်းဆောင်တွေကိုဖမ်းဆီးထားတာကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မြန်မာပြည်မှာဆီယနာသိမ်းပြီးတဲ့နေ့ကစတင်ပြီးထိုင်းရောက်မြန်မာတွေဟာမြန်မာတန်ယုံရှိနဲ့ကုလသမဂ္ဂယုံရှိမှာနေ့စဉ်ဆန္ဒပြနေကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ